ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံကိုပြန်ပို့ရေးကူညီတဲ့အနေနဲ့အင်ဒိုနီးရှားအစိုးရကအာဆီယံအဖွဲ့ကြီးကတဆင့်မြန်မာနိုင်ငံကိုအမေရိကန်ဒေါ်လာ5,300,000ကျော်လှူဒန်းလိုက်ပါတယ်။ဒုက္ခသည်တွေအများဆုံးပြန်နိုင်ရေးအားလုံးကဝိုင်းဝန်းကြဖို့လိုအပ်တဲ့အကြောင်းကိုလည်းအလှငွေပေးအပ်ပွဲအခမ်းအနားမှာနိုင်ငံခြားရေးဝန်ကြီးရက်နိုမာဆူတီကပြောသွားပါတယ်။အပြည့်အစုံကိုတော့ကိုဇော်ဝင်းလိုင်ကပြောပြပေးပါမယ်ရှင်။
ကမ်ပီနီမှာ2019ခုနှစ်ဩဂုတ်လအတွင်းတကြောပြန်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေရဲ့နောက်ဆက်တွဲအဖြစ်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားခဲ့ကြတဲ့ဒုက္ခသည်တွေအများဆုံးနေရပြန်နိုင်ရေးအတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအစိုးရတွေကဖိအားပေးပြောဆိုတာဘာနာရေးအရာကူညီထောက်ပံ့တာတွေလှုပ်ဆောင်နေကြတာမှာဒေသရင်းအာဆီယံအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့အင်ဒိုနီးရှားအစိုးရကလည်းဒုက္ခသည်တွေနေရပြန်ရေးကိုအထောက်အကူပြုစေမဲ့ရန်ပုံငွေတွေကူညီလာနေတာပါဘင်္ဂလားဒေ့ရှ်မှာရောက်နေကြတဲ့ရိုဟင်ဂျာမွတ်စလင်တွေနေရပြန်ရေးကိုအထောက်အကူပြုစေရေးအတွက်ရည်ရွယ်ပြီးကမ္ဘာမှာအစ္စလမ်ဘာသာဝင်အများဆုံးနေထိုင်တဲ့အင်ဒိုနီးရှားနိုင်ငံကအမေရိကန်ဒေါ်လာ 5,300,000 ကျော်ကိုအာဆီယံအဖွဲ့ကြီးကတဆင့် Grand Aid Agreement for Myanmar ဆိုတဲ့အစီအစဉ်နဲ့မြန်မာနိုင်ငံကိုလှူဒန်းလိုက်တာပါဒီဇင်ဘာ20ရက်နေ့ကဂျကာတာမြို့မှာပြုလုပ်တဲ့ရန်ပုံငွေပေးအပ်ပွဲအခမ်းအနားကိုအင်ဒိုနီးရှားဘာသာရေးဝန်ကြီးဌာနကညွှန်ကြားရေးမှူးတဦးဖြစ်သူ Lucky Alfreeman နဲ့အာဆီယံလက်ထောက်အတွင်းရေးမှူးချုပ် Aram Michael Tanero နှစ်ဦးကအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီး Retno Masudi နဲ့အာဆီယံအတွင်းရေးမှူးချုပ်လင်ဂျော့ခွိုင်ဒိုနှစ်ဦးရဲ့ရှေ့မှောက်မှာလက်မှတ်ရေးထိုးခဲ့ကြတာပါမြန်မာနိုင်ငံကရိုဟင်ဂျာပြည်ပခန့်ဖြေရှင်းရေးအတွက်အာဆီယံဟာအရေးပါတဲ့အခမ်းအနားမှာရှိနေကြောင်းအင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးရက်ဒနိုမာဆူဒီကလက်မှတ်ရေးထိုးတဲ့အခမ်းအနားမှာပြောပါတယ
် We need to work harder collectively to make the repatriation
ဒုက္ခသည်တွေအများဆုံးနေရပြန်နိုင်ရေးအတွက်ကျမတို့အားလုံးဝိုင်းပြီးစူးစမ်းလှုပ်ဆောင်ကြဖို့လိုပါတယ်ဒေတာရင်းလုံခြုံရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်တာမှာအာဆီယံရဲ့အရေးပါမှုကိုအထူးထင်ရှားစေဖို့လူထုရဲ့တာယာဝါပြောမှုအတွက်အာဆီယံရဲ့ပါဝင်လှုပ်ဆောင်မှုကိုပြသဖို့ရာအာဆီယံအနေနဲ့ဒီကိစ္စကိုဖြေရှင်းရေးဟန်ချက်ညီပိုအားဆိုင်လှုပ်ဆောင်ဖို့ကလွဲလို့တခြားရွေးချယ်စရာမရှိပါဘူ
းအခုလိုရမောငွေကူညီတာဟာပြီးခဲ့တဲ့လကဘန်ကောက်မြို့မှာပြုလုပ်တဲ့အာဆီယံထိပ်သီးဆွေးနွေးအတွင်းအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုပြောဆိုထားတဲ့ရိုဟင်ဂျာဒုက္ခသည်အကြမ်းတဲကိုဖြေရှင်းတာမှာအကူအညီပေးမယ်ဆိုတဲ့အစိုးရရဲ့ဂရီကဝတ်ကိုအကောင့်ထဲဖော်တာဖြစ်တယ်လို့ဝန်ကြီးမာဆူဒီကပြောပါတယ်။အာဆီယံတွင်းမှုချုပ်လင်ဂျော့ခွိုင်ကလည်းဒီယံမုံငွေကဒုက္ခသည်တွေနေရပြန်ရေးနဲ့အဲ့ဒီဒုက္ခသည်တွေအတွက်ရခိုင်ပြည်နယ်အတွင်းပြန်လည်ထူထောင်ရေးလှုပ်ဆောင်နေတဲ့မြန်မာအစိုးရကိုအထောက်အကူပြုစေမယ်လို့လက်မှတ်ရေးထိုးပွဲအခမ်းအနားမှာပြောပါတယ်
။ We determine today's agreement will enhance trust and confidence in ASEAN's efforts.
အခုလိုယံမုံငွေရရှိတဲ့အတွက်ရခိုင်ပြည်နယ်ထဲမှာဖြစ်နေတဲ့စာနာမှုဆိုင်ရာအခက်အခဲတွေဖြေရှင်းရေးလုပ်ငန်းတွေမှာအာဆီယံရဲ့ဆောင်ရွက်မှုတွေအပေါ်ယုံကြည်မှုပိုပြီးရရှိလာစေမှာဖြစ်ပါတယ်
။ဒီရမုံငွေဟာအာဆီယံနဲ့အဖွဲ့ဝင်နိုင်ငံတစ်ခုချင်းစီအကြားတိကျရရှိထားတဲ့သဘောတူညီချက်အရအာဆီယံအဖွဲ့ဝင်နိုင်ငံတစ်ခုကပထမဆုံးအကြိမ်ပေးတဲ့ရမုံငွေဖြစ်ပါတယ်။အခုလိုအာဆီယံအဖွဲ့ကတဆင့်ရမုံငွေထပ်ပနာပြင်အင်ဒိုနီးရှားအစိုးရကရခိုင်ပြည်နယ်အတွင်းစစ်ရုံတစ်လုံးတည်ဆောက်ပြီးမြန်မာအာဏာပိုင်နေထံကိုလွှဲပြောင်းပေးအပ်ပြီးလည်းဖြစ်ပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့ဒုက္ခသည်တွေနေရပြန်လာနိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းဆောင်ရွက်နေသလိုဒီပတိပခါကိုဖြေရှင်းတာမှာအာဆီယံရဲ့ကူညီပံ့ပိုးမှုကိုအလင်းအသင့်သလိုအတိအမှတ်ပြုထုတ်ဖော်ပြောဆိုလို့ရှိပါတယ်ခင်ဗျာ